Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA America အသံရဲ့2020ပြည့်စက်တင်ဘာလ24ရက်ကျတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမြမစံတော်ရင်6နိုင်ငံက890 light meter 24 40 51နဲ့ light meter 190တို့ကနေထုတ်လွှင့်ပေးနေပါပြီကျတာပတိနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအရေးပေါ်ဒါမှမဟုတ်အပြည့်အဝထုတ်လုပ်သုံးစွဲခွင့်ပြုမပြုဆုံးဖြတ်ချက်ကိုသိပ္ပံရလဒ်တွေပေါ်မူတည်ပြီးချမှတ်သွားမယ်လို့အမေရိကန်စားသောက်နဲ့ဆေးဝါးကုက္ကဲဌာန FDA အကြီးအကဲကပြောပါရယ
် FDA will not authorize or approve a vaccine that we would not feel comfortable giving to our families
ကာကွယ်ဆေးကိုသုံးစွဲဖို့ခွင့်ပြုချက်ပေးရမှာပွင့်လင်းမြင်သာဖြစ်လွတ်လပ်တဲ့ဆုံးဖြတ်ချက်နဲ့လောက်ဆောင်သွားမှာဖြစ်ပြီး FDA ဝန်ထမ်းမိသားစုတွေကိုကိုယ်တိုင်စိတ်ချလက်ချမထိုးပေးနိုင်တဲ့ဆေးမျိုးကိုခွင့်ပြုပေးတော့မှာမဟုတ်ဘူးလို့ FDA အကြီးအကဲဒေါက်တာစတီဖန်ဟန်ကဗိုလ်ချုပ်နေကပြုလုပ်တဲ့အထက်လွှတ်တော်ဌာနပွဲမှာကတိပြုပြောကြားသွားတာဖြစ်ပါတယ် FDA ရဲ့ Begin လုံခြုံရေးနဲ့ထိရောက်မှုဆိုင်ရာစီမင်းတွေနဲ့အညီ FDA ကသိပ္ပံပညာရှင်တွေကကာကွယ်ဆေးတွေသုံးစွဲတဲ့မတင်ကိုအဆုံးဖြတ်ပေးတော့မှာလို့လည်းဒေါက်တာဟန်ကပြောပါတယ်အဲဒီကြားတော့ပွဲမှာပဲအမေရိကန်ကုသရေးကကာကွယ်ရေးဌာနကျွမ်းကျင်ပညာရှင်ဒေါက်တာအန်ထိုနီဖောက်ဂျီကအခုလောလောဆယ်လားလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေကိုတကြပြည့်ပြည့်စမ်းသပ်နေပြီးလာမယ့်နိုဝင်ဘာလဒါမှမဟုတ်ဒီဇင်ဘာလအရောက်မှာဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတခုရနိုင်မရနိုင်သိရှိရမယ်လို့ခန့်မှန်းထားကြောင်းပြောပါတယ်ကာကွယ်ဆေးနဲ့ပတ်သက်လို့အကောင်းမြင်မျှော်လင့်ထားပေမဲ့ထိရောက်တဲ့ကာကွယ်ဆေးရမယ်လို့ကျင်းသေးပေါ့အမခံလို့တော့မရဘူးလို့လည်းဒေါက်တာဖောက်ချီကသတိပေးထားပါတယ်အမေရိကန်နိုင်ငံတဲ့ဆက်သက်ဆဲကာကွယ်ဆေးတချို့သုံးစွဲခွင့်အတည်ပြုချက်ရတဲ့အခါမှာပြည်သူလူထုကြအလျင်မြန်သုံးစွဲနိုင်ဖို့အရေးလောလောဆယ်မှာပဲဆေးတချို့ကိုထုတ်လုပ်ထားနိုင်ဖို့အမေရိကန်တို့ပြင်ဆင်နေတာဖြစ်ပါတယ်ခင်ဗျာCOVID-19 ကာကွယ်ဆေးစမ်းသပ်မှုနောက်ဆုံးအဆင့်ကိုစတင်လိုက်ပြီလို့ American Company Johnson & Johnson ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။တချိန်တည်းသာထိုးဖို့လိုတဲ့ဒီ COVID ကာကွယ်ဆေး Begin ထိရောက်မှုရှိမရှိကိုဒီနှစ်ကုန်ပိုင်းဒါမှမဟုတ်နောက်နှစ်အစောပိုင်းလောက်မှာပြောနိုင်လိမ့်မယ်လို့ခန့်မှန်းကြောင်း Johnson & Johnson's Company ကပြောပါတယ်။ဒီကာကွယ်ဆေးစမ်းသပ်မှုမှာ American, Argentina, Brazil, Chile, Colombia,Mexico, Peru နဲ့တောင်အာဖရိကကမိမိစန္ဒတရားစမ်းသပ်ခံသူ6000လောက်နဲ့စမ်းသပ်နေတာဖြစ်ပါတယ်။ Moderna နဲ့ Pfizer ဆေးကုမ္ပဏီတွေအပါအဝင်တခြားကုမ္ပဏီတွေကလည်း American နဲ့တခြားနိုင်ငံတွေမှာကာကွယ်ဆေးတွေစမ်းသပ်နေတာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။အခုချိန်မှာတော့ American အစားအသောက်နဲ့ဆေးဝါးကုက္ကဲဌာန FDA ကကာကွယ်ဆေးထုတ်လုပ်သုံးစွဲမှုကိုအဆင့်ကျော်ပြီးခွင့်ပြုမလားဆိုတာကိုကာကွယ်ဆေးကျွမ်းကျင်သူပညာရှင်တွေကမေးခွန်းထုတ်နေကြတာဖြစ်ပါတယ်။သမ္မတ Trump ကတော့ကျွမ်းကျင်သူကမန်တာတဲ့အချိန်ပိုဆော့ပြီးကာကွယ်ဆေးရနိုင်တယ်လို့တောက်လျှောက်ပြောဆိုနေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်မျိုးသားကျန်းမာရေးသိပ္ပံညွန်ကြားရေးမှူးဒေါက်တာ Francis Collins အပါအဝင်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကဆေးရဲ့ဘေးကင်းမှုနဲ့အကျိုးသက်ရောက်မှုကိုစတိခံမှာမဟုတ်ဘဲလိုအပ်တာမှန်သမျှအားလုံးလုပ်ဆောင်သွားမယ်လို့ပြောထားပါတယ်။ပြီးခဲ့တဲ့တောက်ကြံတွေကကွယ်လွန်သွားခဲ့တဲ့ American တရားရုံးချုပ်အဖွဲ့ဝင်အမျိုးသမီးတရားသူကြီး Ruth Bader Ginsburg ကို American ပြည်သူတွေနောက်ဆုံးအကြိမ်နှုတ်ဆက်ကြတော့ပြုစတင်ပြုလုပ်နိုင်ပြီဖြစ်ပါတယ်။တရားသူကြီး Ruth Bader Ginsburg ရဲ့ရုပ်အလောင်းကိုမနေ့ဗုဒ္ဓဟူးနေ့အစောပိုင်းကတရားရုံးချုပ်အဆောက်အဦတွေက Great Hall ခန့်မှဆောင်ကိုတက်ဆောင်လာခဲ့ပြီးသူရဲ့မိသားစုဝင်တွေနဲ့တရားရုံးချုပ်တရားသူကြီးတွေတည်ထောင်ကာရဝပြုခဲ့ကြပါတယ်။အဲဒီနောက်ရုပ်အလောင်းကိုတရားရုံးချုပ်အဆောက်အဦအရှိလေကားဘက်ကိုရွှေ့ပြောင်းထားလိုက်ပြီးဖြစ်တာကြောင့်အမေရိကန်ပြည်သူတွေအနေနဲ့ကြာသပတေးနေ့အထိနောက်ဆုံးအကြိမ်ကာရဝပြုကြည့်ရှုနိုင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတရားသူကြီးဂင်းစပါရဲ့ရုပ်အလောင်းကိုကြာသပတေးနေ့မှာတွားရောက်ကာရဝပြုမယ်လို့အင်ဖြူရောကမနေ့ဗုဒ္ဓဦးနေ့ကပြောပါတယ်။ဂင်းစပါရဲ့ရုပ်အလောင်းကိုတောက်ကြနေ့မှာအမေရိကန်လွှတ်တော်အဆောက်အဦကိုပြောင်းရွှေ့ထားရှိမှာဖြစ်လို့ဒါဟာအမေရိကန်သမိုင်းမှာအမျိုးသမီးတူကိုပထမဆုံးကျေကွလို့ထားရှိကာရဝပြူတာလည်းဖြစ်ပါတယ်။နောက်တစ်ပတ်တည်းမှာတော့အာလင်တန်အမျိုးသားတင်ကြိုင်းမှာတည်ထောင်ခန္ဓာနဲ့တရားသူကြီးဂင်းစပါရဲ့ရုပ်အလောင်းကိုမြေမြုပ်တကြုံမယ်လို့တရားရုံးချုပ်ကထုတ်ပြန်ကြေညာထားပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်28နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အသက်89နှစ်အရွယ်တရားသူကြီးဂင်းစပါဟာပကရိယကင်ဆာနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတန်းတူအခွင့်အရေးတိုက်ပွဲဝင်မှုတွေကြောင့်အများပြည်သူကြီးညိုလေးစားမှုကိုခံခဲ့ရတဲ့တရားသူကြီးဂင်းစပါကိုအမေရိကန်ပြည်သူတွေက RBG လို့လည်းချစ်စနိုးနဲ့ခေါ်ကြပါတယ်ခင်ဗျ။ ပါကစ္စတန်အိန္ဒိယနိုင်ငံငြင်းပွားမှုကိုကြားဝယ်ဖြေရှင်းပေးမယ်လို့အမေရိကန်ပြည်ထောင်စုကထပ်မံကမ်းလှမ်းပြီးတည့်ရက်ကြာမှာပဲအငြင်းပွားကက်ရှမီးယားဒေသကနှစ်နိုင်ငံနယ်စပ်မှာတစ်ဖက်နဲ့တစ်ဖက်ပစ်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။အိန္ဒိယဘက်ကပစ်ခတ်မှုတွေကြောင့်ပါကစ္စတန်စစ်သား2ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုဟာကက်ရှမီးယားဒေသကအိန္ဒိယအုပ်ချုပ်တဲ့အပိုင်းနဲ့ပါကစ္စတန်အုပ်ချုပ်တဲ့အပိုင်းတွေခွဲခြားထားတဲ့နေမီချာစီတီရှောက်ဖြစ်ပွားခဲ့တာလို့လည်းပါကစ္စတန်စစ်တပ်ကပြောပါရယ်ယူကလီယာလက်နက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကအခုလိုနှစ်ဖက်ပစ်ခတ်မှုမျိုးမှာ2003ခုနှစ်အဖြစ်ရရေးသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုပြီးတနိုင်ငံနဲ့တနိုင်ငံအပြန်အလှန်ပြစ်တင်ပြောဆိုလေးရှိပါရယ်ကက်ရှမီးယားတစ်ခုလုံးကိုပိုင်ဆိုင်ကြောင်းနှစ်နိုင်ငံစလုံးကကြေညာထားပြီးဒီနေမီပိုင်ဆိုင်မှုအပေါ်အငြင်းပွားမှုကြောင့်စစ်နှကြိမ်ဖြစ်ခဲ့ပူပါရယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.13 ညလိုင်းလိုမီတာ40 kHz 9.13 ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဇာတာပတိနေ့မနေ့ခင် view ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်stay at home အမိန့်ထုတ်ပြန်လာတဲ့ရန်ကုန်တိုင်းတွေကပြည်သူ9တန်းဝန်းကျင်ရဲ့နေစဉ်စားတောက်ရေးပြည်လဲအောင်စားနပ်ရိက္ခာကိုအချိုးကျခွဲတန်းစနစ်နဲ့ဖြန့်ဝေနိုင်ဖို့အစိုးရကပြင်ဆင်နေပါတယ်မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုဒုတိယလှိုင်းမှာအများဆုံးကြုံနေရတဲ့ရန်ကုန်တိုင်း45မြို့နယ်တွေကကိုကူးကျွန်းကလွဲပြီးကျန်44မြို့နယ်ကို stay at home အမိန့်စတေမာ20ရက်နေ့ကလေးကဂျမားကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်အနည်းဆုံးနှစ်ပတ်ကြာနေရမယ်လို့လည်းထပ်မံကြေညာထားပါတယ်ဒီလိုကန့်သက်တားမြစ်ချက်တွေရှိနေခြင်းမှာကိုဗစ်ရောဂါကိုကူးစက်မှုထိန်းချုပ်ဖို့အတွက်ရန်ကုန်တိုင်းအတွင်းပြည်သူတွေနေအိမ်မှာပဲဆက်နေကြဖို့အမိန့်ကာလကိုဆက်တိုးတတ်မှတ်မယ်ဆိုရင်စားတောက်ရေးအခက်ကြုံလာနိုင်တဲ့အတွက်လိုအပ်မဲ့စားနပ်ရိက္ခာဖြန့်ဝေပေးဖို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဗဟိုကော်မတီကလည်းတိုက်တွန်းထားပါတယ်။ဒါကြောင့်လူစုလူဝေးမဖြစ်စေပဲပြည်သူတွေလက်ထဲအချိန်နဲ့တပြေးညီရောက်ရှိစေဖို့အသင့်ထုတ်ပေါ်ထားပြီးသားစားနပ်ရိက္ခာကိုခွဲတန်းစနစ်နဲ့ဖြန့်ဝေနိုင်အောင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေတာပါအရေးပေါ်ရိက္ခာတဲမှာရိက္ခာအချောက်တွေရောအစိုးရပါပါဝင်မှာဖြစ်တယ်လို့စနေမ23ရက်နေ့ပြုလုပ်တဲ့စီမံဗဏ္ဍာဝန်ကြီးဌာနအစည်းအဝေးဆွေးနွေးပွဲမှာပြောသွားပေမဲ့ဒီနေ့မှာစတင်ဖြန့်ဝေမယ်ဆိုတဲ့အချက်ကတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာရိုဟင်ဂျာလူနည်းစုအပေါ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေဟာဂျင်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုဟုတ်မဟုတ်နိုင်ငံသားကြီးဝန်ကြီးကဆုံးဖြတ်စေမဲ့ဥပဒေကြမ်းတရက်ကိုအမေရိကန်အထက်လွှတ်တော်အရှိအာရှရေးရာအဖွဲ့အစည်းအဝေးအဖွဲ့ဝင်တူဖြစ်တဲ့ Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှ Edward J. Markey ကအခြားအထက်လွှတ်တော်မှ3ဦးနဲ့အတူဗုဒ္ဓဦးနဲ့မှတင်သွင်းလိုက်ပါတယ်။နိုင်ငံရေးဌာနရဲ့အထောက်အပံ့နဲ့ပြုလုပ်ခဲ့တဲ့လူအခွင့်အရေးစုံစမ်းစစ်ဆေးသူတွေကဒီလောက်ရဟာ genocide ဖြစ်တယ်လို့ယုံကြည်နိုင်စရာမျှတတဲ့အထောက်အထားတွေရှိနေကြောင်းတင်ပြခဲ့ပေမဲ့အမေရိကန်နိုင်ငံရေးဝန်ကြီးကဒါဟာ genocide ဟုတ်မဟုတ်ဆိုတာထုတ်ပြန်ခဲ့ခြင်းမရှိသေးပါဘူး။ကုလသမဂ္ဂကလည်းဒီလုပ်ရက်တွေမှာဂျန်နိုဆိုက်ရည်ရွယ်ချက်ရှိတယ်လို့ကောက်ချက်ချနိုင်တဲ့လျော်ကန်သိမြတ်တဲ့အထောက်အထားတွေရှိတယ်လို့ဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကိုယ်တိုင်ကလည်း2018ထုတ်ပြန်ချက်တစ်ခုမှာမြန်မာစစ်တပ်က2019ဩဂုတ်ကနေစက်တင်ဘာအထိရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေဟာကြီးမားကျယ်ပြန့်ပြီးအကြမ်းဖက်မောင်းထုတ်မှုဖြစ်ရုံသာမကစနစ်တကျစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒေါ်နယ်ထရန့်အစိုးရရဲ့2020ပြည့်genocide နဲ့ရက်စက်ကြမ်းကြုတ်မှုတားဆီးရေးအစီရင်ခံစာမှာတော့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအထူးတလည်ဖော်ပြထားခြင်းမရှိပါဘူး။အခုဥပဒေကြမ်းဦးဆောင်တင်သွင်းသူစီနေတာမာကီကတရားမျှတမှုနဲ့တာဝန်ရှိသူတွေကိုတာဝန်ခံမှုရှိစေဖို့အတွက်အမှန်တရားကိုအသိမှတ်ပြုရေးဟာအဓိကခြေလှမ်းတစ်ရပ်ဖြစ်ပြီးဒီလောက်ရတွေကို genocide ဆိုတဲ့ထိုက်သင့်လျော်ကန်တဲ့နာမည်တပ်ဖို့လိုတယ်လို့ပြောပါရခင်ဗျာ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့ Thomas Andrew ကရခိုင်ပြည်နယ်မှာအပြစ်မဲ့ကလေးတွေတည်ဆုံရမှုနဲ့တည်ဆုံသူလူဦးရေတိုးလာတာကိုရှုံချလိုက်ပြီးအဲ့ဒီဒေသကျေးရွာတွေမှာအ мян ဆုံးအပြစ်ခတ်ရဆဲကြဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ဒေသတိုက်ပွဲအတွင်းပြစ်ခတ်မှုတွေကြားမှာကလေးငယ်တွေနဲ့အခြားအယက်သားပြည်သူတွေမျိုးစားပင်ဖြစ်နေရတာကိုသူကထောက်ပြပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်တွေအတိုင်းနှစ်ဖက်အပြစ်ခတ်ရဆဲရေးကိုအ мян အလေးထားလုပ်ကြဖို့သူကတောင်းဆိုနေတာပါ။လွန်ခဲ့တဲ့နှစ်ပတ်ကမြေပုံမြို့မှာအမြောက်ကြီးထိမှန်ပြီး၅နှစ်သားအရွယ်ကလေးငယ်နှုတ်ဦးတေဆုံးခဲ့ရတယ်လို့အခြားတဦးဒဏ်ရာရသွားတယ်လို့အန်ဒရူးကထုတ်ပြပါဗျ။မကြသေးခင်ကလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာအစိုးရအစီရင်ခံစာမှာ တစ်ဖက်နိုင်ငံထွက်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဟာဦးစားပေးလုပ်ငန်းစဉ်ဖြစ်တယ်လို့ပြောဆိုတဲ့အပေါ်မစ္စတာအန်ဒရူးကပြန်လည်မေးခွန်းထုတ်ခဲ့ပြီးရခိုင်မြောက်ပိုင်းဒေသမှာစစ်တပ်ခြေစိုက်စခန်းတွေတိုးချက်တိဆောက်လာတာကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေနေရပြန်လာရေးအတွက်ဘယ်လိုတရားမျှတမှုရှိနိုင်မလဲဆိုတာကိုထောက်ပြခဲ့ပါတယ်ခင်ဗျာဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသူ့အဆိုကမ္ဘာပေါ်မှာဖိနှိပ်ညှဉ်းပန်းမှုအခံရဆုံးလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေကိုဖိလစ်ပိုင်နိုင်ငံအနေနဲ့ဒုက္ခသည်အဖြစ်လက်ခံသွားမယ်လို့85ကြိမ်မြောက်ကုလသမဂ္ဂအထူးညီလာခံမှာဒေသစံတော်ချုပ်ဗုဒ္ဓမနက်ကထုတ်လွှင့်တဲ့သူ့ရဲ့ဗီဒီယိုသတင်းစကားတွေထည့်သွင်းပြောကြားသွားပါတယ်ဒုက္ခသည်တွေကိုကူညီတာဟာနိုင်ငံအချင်းချင်းကြားတောင်းဝန်ယူမှုကိုမျှဝေယူခြင်းဖြစ်တယ်လို့သမ္မတဒူတာတီကပြောကြားလိုက်ပြီးဒုက္ခပင်လယ်ဝေနေသူတွေအတွက်ဖိလစ်ပိုင်နိုင်ငံကတကားဖွင့်လက်ခံသွားဖို့ဆုံးဖြတ်ထားကြောင်းလည်းသူကထပ်လောင်းပြောပါတယ်။ပြည်ပခတွေဖိနှိပ်အနိုင်ကျင့်ခံရမှုတွေနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးလာရတဲ့ဒုက္ခရောက်ဆုံးသူတွေကိုကူညီပေးခြင်းဟာနိုင်ငံတွေကြားမှာရှိတဲ့တောင်းဝန်ယူမှုအပိုင်းကိုမျှဝေယူခြင်းသာဖြစ်တယ်လို့ဒူတာတီကရှင်းပြပါတယ်။ရိုဟင်ဂျာတွေလိုကိုယ့်ဒေသကနေထွက်ပြေးလာကြပြီးလုံခြုံမှုရှာကြသူတွေအတွက်ဖိလစ်ပိုင်ဟာအမြဲတကားဖွင့်ထားကြောင်းသူကအချိန်ချင်းပြောခဲ့တယ်လို့ဒူတာတီကဆိုပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်အတိတ်သမိုင်းမှာလည်းဖိလစ်ပိုင်ဟာဒုက္ခသည်တွေကိုလက်ခံခဲ့ပြီးရုရှား၊ဗီယက်နမ်၊ဂျူးနဲ့အီရန်နိုင်ငံကထွက်ပြေးလာသူတွေကိုလက်ခံခဲ့ပြီးကြောင်းဒူတာတီကမေကွန်းထဲမှာဂုံယူပြောဆိုသွားပါတယ်ခင်ဗျာကျန်တာပရိနိမနခင် VO ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
ကျန်တာပရိနိနဲ့ခင် VO မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်နေတဲ့ထွေထွေညီလာခံမှာတနင်္လာနေ့ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဗီဒီယိုကနေမိကွန်းပြောကြားချက်တွေနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်။ COVID-19 ကပ်ရောဂါကြောင့်အကန့်အသတ်တွေနဲ့ကျင်းပနေတဲ့85နှစ်သက်တမ်းပြည့်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံအနေနဲ့စက်တင်ဘာလ22ရက်နေ့ကပြောကြားခွင့်ရခဲ့ပါတယ်။မြန်မာအစိုးရကိုစားအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဗီဒီယိုကနေမိကွန်းပြောကြားရမှာမြန်မာနိုင်ငံရဲ့ပဋိပက္ခနဲ့ဆက်နွယ်ပြီးပြင်ပကလာတဲ့ဖိအားပေးစိန်ခေါ်မှုတွေကြောင့်သူတို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းအားထုတ်မှုတွေကိုခက်ခဲစေတယ်လို့အခုလိုပြောဆိုသွားပါတယ
်မြန်မာ is undergoing a complex democratic transition
ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်အမျိုးသားပြည်လည်ရင်ကြားစေရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဦးတည်ဆောင်ရွက်နေတဲ့မြန်မာနိုင်ငံအနေနဲ့ရှုပ်ထွေးခက်ခဲတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုကြုံတွေ့နေရပါတယ်။ဒါအပြင်ပဋိပက္ခပြဿနာတွေနဲ့ဆွံ့နွယ်ပြီးထွက်ပေါ်လာတဲ့ပြင်ပစိန်ခေါ်မှုတွေမြင့်တက်လာတာကြောင့်လဲကြိုးပမ်းအားထုတ်မှုတွေကိုပုံမရှုပ်ထွေးစေပါတယ်လို့ဝန်ကြီးဦးကျော်တင်ကပြောသွားတာပါ။နိုင်ငံတကာအတိုင်းအဝိုင်းရဲ့အပြုသဘောဆောင်ပူးပေါင်းပါဝင်မှုကသာရှုပ်ထွေးတိမ်မွေးတဲ့သဘောတဘာဝရှိနေတဲ့အခက်အခဲတွေကိုဖြေရှင်းနိုင်မှာဖြစ်တယ်လို့မြန်မာအစိုးရကယုံကြည်ထားကြောင်းလဲဝန်ကြီးဦးကျော်တင်ကပြောပါရယ
် The UN must remain a beacon of hope
ကုလသမဂ္ဂဟာမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေအတွက်မျှော်လင့်ချက်အမိရှုတစ်ဆောင်ဖြစ်တင်ပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေရဲ့လိုအပ်ချက်တွေကိုဦးစားပေးဖြည့်ဆည်းပေးနိုင်ဖို့ကုလသမဂ္ဂကိုပြန်လည်အားပြေးဖို့လိုအပ်နေပါတယ်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံလိုနိုင်ငံငယ်တွေကိုကာကွယ်ဖို့နဲ့သူတို့ရဲ့စိန်ခေါ်မှုတွေကိုကျော်လွှားဖို့အဟံအတားမဖြစ်စေဘဲကူညီပေးတယ်ဆိုတာကိုပဲကျွန်တော်တို့မြင်လိုပါတယ်လို့ဝန်ကြီးဦးကျော်တင်ကပြောကြားသွားပါတယ်။လက်ရှိမြန်မာအစိုးရဟာကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုချက်ကိုရင်ဆိုင်နေရတာပါ။အခုလိုကုလသမဂ္ဂထွေထွေညီလာခံမှာဝန်ကြီးဦးကျော်တင်ပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့မြန်မာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ရှေ့ပြေးအတန်ပုတ်အဖွဲ့ဥက္ကဋ္ဌဒေါက်ခင်အောင်မကသူ့ရဲ့အမြင်ကိုအခုလို VOE ကိုပြောပါရစေ
မြန်မာအစိုးရအနေနဲ့ကပေါ့နော်နိုင်ငံတကာရဲ့အကူအညီတွေကြလို့ရှိရင်တော့ကိုယ်နိုင်ငံအတွက်ကိုလိုတဲ့ဥစ္စာကိုတော့ယူမယ်အာပေးကြပါပေါ့နော်ဒါပေမဲ့တကယ်တမ်းကိုယ့်ဘက်ကနေပြီးတော့မှကုလသမဂ္ဂရဲ့အဝန်ဝိုင်းအားလုံးနဲ့အတူတူပူးပေါင်းဆောင်ရွက်မှုပေါ့ဆိုတော့အဲ့လိုမျိုးကိစ္စမျိုးမှာကြတော့ကိုကနေပြီးတော့မှတာဝန်ယူမှုတာဝန်ခံမှုတွေဆိုရရှိရမှာပဲလीဆိုတော့တကယ်လဲဟိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာကကိုတွေလက်မှတ်တွေထိုးထားတာတွေရှိတယ်ဂရိကဝတ်တွေပြုထားတာတွေရှိတယ်စာချုပ်စာတမ်းတွေတပ်သဘောတူထားတာတွေရှိတယ်ဆိုတော့ဟိုယူချင်တာတွေတော့လိုချင်တာတွေတော့ပေးဒါပေမဲ့တာဝန်ယူဖို့တာဝန်ခံမှုတော့လာမပြောနဲ့ဆိုတာမျိုး တန်တမန်ကြီးရဘလောက်ပဲဘလို့ပဲတုံးစကလုံးတုံးတုံးပေါ့နော်အဲ့လိုအဓိပ္ပာယ်မျိုးရောက်တာမျိုးကကျွန်မထင်တယ်အတိုင်းပြည်ကတကယ်ဖြစ်နေတဲ့ပြဿနာတွေကိုတကဘာလုံးကမြင်နေရတဲ့အခြေအနေမှာအခုလိုမျိုးအစိုးရတာဝန်ရှိသူတယောက်ကထပ်ပြီးတော့ဒီလိုမျိုးမသိကြအောင်ဆောင်ပြီးပြောတာကပိုတော့မှတိတ်ခါကြားစီတယ်လို့ကျွန်မမြင်နေရှိ
ဒါပြင်ကုလသမဂ္ဂအဖွဲ့ဝင်မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာအကောင့်ထဲပေါ်တာမျိုးမရှိတာ WIWN လို့ကုလသမဂ္ဂရန်ဒီယာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ငင်းပယ်နေမယ်ဆိုရင်ဒီနှစ်ကုလသမဂ္ဂရဲ့မြမအရေးဆုံးဖြတ်ချက်တွေဟာပိုးပြီးပြင်းထန်ဖိအားပေးလာဖို့ရှိတယ်လို့မြင်ကြောင်းဒေါက်ခင်အောင်မကပြောပါတယ
်ဒီ ICJ ဆိုတာကကုလသမဂ္ဂရဲ့ခုံရုံးဖြစ်တယ်တရားဝင်ခုံရုံးဖြစ်တယ်အတွက်ကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကသူ့ရဲ့ခုံရုံးကသူ့ရဲ့တရားရုံးကနေဆုံးဖြတ်လိုက်တဲ့ကိစ္စကိုမြမအစိုးရဟာတာဝန်ယူပြီးတော့ဖြေရှင်းဖို့အတွက်ကိုသူတို့ကဒီဆုံးဖြတ်ချက်အော်အကောင့်ထည့်ဖို့ဘို့သူတို့ကလောက်ကြရမှာပဲဆိုတော့အဲ့ဒီတာဝန်ဖြစ်တဲ့ကိစ္စပေါ်မှာအမှုတည်ပြီးတော့မှအခုဒီအထွေထွေညီလာခံမှာပုံမှန်20 မြန်မာပြည်အတွက်ဆုံးဖြတ်ချက်ချနေတဲ့ဥစ္စာတွေကဒီနှစ်ဆုံးဖြတ်ချက်ကပို့ပြီးတော့မှဒီ ICJ နဲ့ပတ်သက်လို့ပို့ပြီးတော့မှမြန်မာအစိုးရလိုက်နာဆောင်ရွက်ဖို့အတွက်ကိစ္စတွေပို့ပြီးတော့မှပြောလာကြလိမ့်မယ်ပါလာကြလိမ့်မယ်လို့ကျွန်မမြင်တယ်
1948ခုနှစ်လွတ်လပ်ရေးရပြီးမကြာမီမှာပဲမြန်မာနိုင်ငံဟာကုလသမဂ္ဂရဲ့58နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာခဲ့ပြီးလူမျိုးတုံးတပြတ်မှုကာကွယ်တားဆီးရေးစာချုပ်အပါအဝင်ကုလသမဂ္ဂရဲ့ဗရင်းညင်စာတမ်းတွေမှာလက်မှတ်ရေးထိုးထားပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့တတိယမြောက်အတွေ့အမှုချုပ်အဖြစ်မြန်မာနိုင်ငံသားဦးတန်းကတာဝန်ထမ်းဆောင်ခဲ့ပြီးစစ်အေးတိုက်ပွဲကာလပြင်းထန်လာတဲ့အကြက်တဲတွေကိုဖယ်ရှားပြီးကမ္ဘာငြိမ်းချမ်းရေးအတွက်ဦးဆောင်နိုင်ခဲ့သူဖြစ်ခဲ့ပါတယ်ရှင်။
ရွှေတရီကန်ဒေတာမှာမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံမွေးရစည်းဝါပူးတဲတိုက်ဖြတ်နေရမှာဒီအပိုင်းတွင်ထိုင်းနိုင်ငံတနိုင်ငံထဲမှာတင်စိတ်ကြွစီပြားတန်း20လောက်ဖမ်းဆီးရမိတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါဒီအပိုင်းတွင်မွေးရစည်းဝါရဲ့အမြောက်များဖမ်းဆီးမိနေတဲ့ထိုင်းနိုင်ငံမှာမနေ့တုန်းကလည်းစိတ်ကြွစီပြားတန်းနဲ့ချီဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်အာရှအဝေးပြေးလမ်းမပေါ်မှာပစ်ကတ်ကားတစ်စီးကိုရဲတပ်ဖွဲ့ကမတင်လာတဲ့အတွက်လိုက်လံဖမ်းဆီးခဲ့ရမှာကားသမားကခက်ပြေးဖို့ကြိုးစားရင်းလမ်းဘေးကိုထိုးချခဲ့ပြီးကားထဲမှာလူနှစ်ယောက်နဲ့အတူစိတ်ကြွစီပြား6တန်းကိုဖမ်းဆီးရမိခဲ့တာပါမနေ့ညနေပိုင်းမှာတော့လာအိုနိုင်ငံနဲ့နယ်စပ်ချင်းကောင်ဒေသမှာလည်းနောက်ထပ်စိတ်ကြွစီပြား9တန်းကိုထိုင်းနိုင်ငံပိုင်းကဖမ်းဆီးမိခဲ့ပါတယ်လာအိုနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမူဒဟန်ခရိုင်ကရဲတပ်ဖွဲ့မှအိုရန်ဖုံးပင်စီရီကတော့မြန်မာထိုင်းလာအိုရွှေတရီကန်ဒေသသုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်မူရစည်းဝါအမြောက်များဖမ်းဆီးရမိခဲ့တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်အခုလိုမျိုးစိတ်ကြွဆေးပြားတွေကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဟာထိုင်းမြန်မာလာအိုမူရစည်းဝါနေနေရေးပူးပေါင်းသတင်းဖလှယ်ဆောင်ရွက်မှုတွေရဲ့အကျိုးဆက်တွေကြောင့်ဖြစ်ကြောင်းနဲ့သုံးနိုင်ငံမူရစည်းဝါပူးတဲတိုက်ဖြတ်နေတဲ့စစ်ဆင်ရေးတွေကြောင့်ရွှေတရီကန်ဒေတာထုတ်မူရစေဝအမြောက်အများဇက်တိုက်ဖမ်းမိနေကြောင်းကိုလည်းထိုင်းဘာသာနဲ့ပြောဆိုသွားတာပါမကြသေးခင်တုန်းကလည်းလာအိုနိုင်ငံနဲ့နယ်စပ်အနီးမှာပဲစိတ်ကြွသေးပြား၄သန်းနဲ့အိုက်လို့ခေါ်တဲ့မူရစေဝ900ကီလိုကိုဖမ်းဆီးမိခဲ့ပြီးရွှေတရီကန်ဒေတာမှာထုတ်လုပ်ပြီးမှောက်ကိုတင်သွင်းလာတဲ့မူရစေဝတွေဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းကြီးကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆိုင်မြို့မှာလည်းမူရစေဝမှောက်ခုံမှုတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးမကြသေးရင်ကပဲစိတ်ကြွဆေးတွေနဲ့အိုက်မူရစေးတွေကိုဖမ်းဆီးမိခဲ့တာတွေရှိတယ်လို့လည်းပြောပါတယ်။ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ကြိုးပမ်းနေချိန်မှာပဲမူရစေးဝါတွေကိုနည်းအမျိုးမျိုးနဲ့တင်သွင်းဖို့ကြိုးစားဖြန့်ဖြူးတဲ့လုပ်ရက်တွေရှိခဲ့ကြောင်းကိုလည်းထိုင်းနိုင်ငံမူရစေးဝါထိန်းချုပ်ရေးဘူရိုမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာပြီးခဲ့တဲ့နှစ်ထဲမူရစေးဝါမှောက်ခုံမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိမယ်ဆိုပြီးကုလသမဂ္ဂမူရစေးဝါနဲ့ရာသွေးမှုဆိုင်ရာယုံ UNODC ကခန့်မှန်းထားပြီးဒီထဲမှာမက်တာဖက်တမင်စိတ်ကြွဆေးမှောက်ခုံမှုက67ဘီလီယံထိရှိတယ်လို့လည်းခန့်မှန်းထားပါတယ်ရွှေတရီကန်ဒေသမှာမူရစေးဝါတွေအမြောက်များဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းကက်ယောဂါထိန်းချုပ်ရေးအယုံစိုက်နေခြင်းမူရစေးမှောက်ခိုခိုင်းနေတာအခွင့်ကောင်းယူတဲ့လက္ခဏာတစ်ရပ်ဖြစ်ကြောင်းကိုလည်း UNODC ကမကြသေးခင်တုန်းကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရမထွန်ပါ။ဒေတာတွင်ရေတပ်အင်အားကြီးနိုင်ငံပြန်ဖြစ်လာဖို့မျှော်မှန်းပြီးတူရကီနိုင်ငံကရေတပ်သင်္ဘောတိစောက်ရေးအစီအစဉ်တစ်ကိုစတင်လိုက်ပါပြီ။ဒါပေမဲ့တူရကီတို့ရဲ့အစီအစဉ်ကဂရိနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေနဲ့တင်မာမှုတွေမြင့်တက်လာစေတဲ့အကြောင်းဒိုရီယန်ဂျုန်းစ်ကအစ္စတန်ဘူးမြို့ကနေသတင်းပေးပို့ထားပါရယ်။16ရာစုနှစ်ကရေတပ်ဗိုလ်ချုပ်ဂျေဘာဘာရူဆာရဲ့ဦးဆောင်မှုအောက်မှာ Ottoman Empire မြေတဲပင်လယ်ကိုကြီးစိုးထားခဲ့တာပါယောပါကသမိုင်းပညာရှင်တော်တော်များများကဘာဘာရူဆာကိုပင်လယ်တစ်မြောက်နဲ့ကျူကုံတဲ့အဖြစ်သတ်မှတ်ကြပေမဲ့လို့ခေတ်သစ်တူရကီနိုင်ငံမှာတော့သူဟာတလီတစားနဲ့ကြီးညိုခံရသူဖြစ်ပါတယ်လက်ရှိသမရအာရဝန်ကတော့အတိတ်ကရေချောင်းအင်အားနဲ့ဩဇာကြီးထွားမှုကိုပြန်ပြီးတည်ဆောက်နေခြင်းသူဖြစ်ပါတယ
် Turkey is becoming a maritime state like England like France
England တို့ပြင်သစ်တို့ American တို့လို့တူရကီလည်းပင်လယ်ရေချောင်းအင်အားကြီးနိုင်ငံဖြစ်လာနေပါတယ်တူရကီရဲ့အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့ရုရှားပင်လယ်ကွေးဖြစ်ဖြစ်ပင်လယ်နီဖြစ်ဖြစ်အာရဗီယာပင်လယ်ဖြစ်ဖြစ်ဘယ်နေရာမဆိုလိုအပ်လာရင်တူရကီရေတပ်ရှိနေရပါမယ
်တူရကီတို့ကတိုက်ခိုက်ရေးလေယာဉ်တင်သမောကြီးတစ်စီးပါဝင်ရေတပ်သမောတွေတိစောက်ပြီးကမ်းလွန်ပင်လယ်တကြောမှာတည်းမကဘဲပင်လယ်ပြာကြီးတစ်ခုလုံးကိုအုပ်စိုးဖို့နီးလန်းရှာဖွေနေတာဖြစ်ပါတယ်အခုပဲတူရကီတို့သူတို့ရေချောင်းအင်အားကိုပြတ်တာနေပြီဖြစ်ပါတယ်စွရင်တိုက်တွေရှိတယ်လို့ယူဆရတဲ့အငင်းပေါ်နေတဲ့ရေပိုင်တွေကိုရယူဖို့ADC Greek နိုင်ငံကိုစိတ်ခေါ်ရှင်ပြိုင်ထားပြီးဖြစ်ပါတယ်။ Greek တို့ကလည်းသူတို့ကိုယ်ပိုင်ရေတပ်အင်အားတိုးချဲ့ဖို့အစီအစဉ်ကိုကြေညာလိုက်တာကြောင့်ဒေသတွင်းလက်နက်အပြိုင်ဆိုင်တပ်ဆင်မှုအရှိန်ကမြင့်တက်သွားခဲ့ပါတယ်။ Greek ဝန်ကြီးချုပ် Kyriakos Mitsotakis က
ဒီဟာနဲ့နှိရှုမဲ့တဆန်အပလက်ဇီနာ
မ်တန်ကြီးရဲ့လုံခြုံရေးအတွက်လက်နက်ကင်တပ်ဖွဲ့တွေကိုအင်အားခိုင်မောင်းလုပ်ဖို့အချိန်ရောက်ပါပြီ။ဒါဂရီးနိုင်ငံသားအားလုံးရဲ့တာဝန်ဖြစ်ပါတယ
်။ရှစ်တပ်အင်အားတိစောက်ဖို့ကြိုးစားတဲ့တူရကီတို့အခုပဲတပ်တမန်ရေးအရဖိအားပေးမှုတွေစတင်ရင်ဆိုင်နေရပြီဖြစ်ပါတယ်။တူရကီတို့ဒီဇိုင်းမမတ်တိုးလာနေတာကိုတွန်းလှန်ဖို့ဒီလအစောပိုင်းမှာပဲပြည်သက်သမရအီမန်နျူအယ်မခရူးကမြေတဲ့ပြည်လည်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။ဥရောပသမဂ္ဂ EU ကောင်ဆောင်တွေကလည်း EU အဖွဲ့ဝင် Greece နိုင်ငံဘက်ကနေရက်တီးပြီးတူရကီကိုတိုက်ခတ်မှုတွေလုပ်ဖို့ဒီတစ်ပတ်ထဲဆွေးနွေးကြမှာဖြစ်ပါတယ်။တူရကီနိုင်ငံတဲ့စီးပွားရေးကျဆင်းနေလို့သမရအော်ဒဝါပေါ်လူလူထောက်ခံမှုရော့ချနေချိန်မှာရေတပ်အင်အားပြန်လည်တိစောက်ချင်တာကအော်ဒဝါအတွက်ရေတိုအကျိုးရှိမှာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်
။ Domestically you know
အခုလိုမျိုးသားဝါဒနဲ့ချုပ်ချာအာဏာပိုင်ဆိုင်ရာအသွေးခေါ်ကြောင်းသူ့ကိုထောက်ခံသူတွေတိုးဝါလာမှာပါသူ့ကိုအရင်ကဂရုမစိုက်တဲ့အတိုင်းဝိုင်းကနေလည်းထောက်ခံမှုတွေရလာမှာပ
ါအစိုးရကထုတ်ပြန်တဲ့ဗီဒီယိုတွေမှာလည်းအော်တိုမန်ရှိခ်ကဂုံရောင်ပြောင်းခဲ့တာတွေကိုပြသရင်းပြည်ထဲပင်လယ်တစ်လွှာတူရကီတို့ဩဇာပြန်ကြီးထွားလာဖို့အရေးဂရုတွေပေးနေပါတယ်ဒါပေမဲ့ဒေါ်လာဘီလီယံများစွာကုန်ကြမဲ့ရေချောင်းအင်အားကြီးနိုင်ငံတိဆောက်ရေးအိမ်မက်ကိုလက်ရှိစီးပွားရေးအနေအထားကတကယ်ပတ်မိုးပေးနိုင်မလားဆိုရဲမိကုန်းကလည်းထွက်ပေါ်လာပါရယ်ခင်ဗျကျွန်တော်ရဲမတော်ပါ
ဒါကျနော်ချာဘူးဆလာဘီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းကိုဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါမူရင်းအပေါ်မူရင်းအစုံနှုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းသားပါအရှက်တိုက်ရဲ့ CA တိုက်ပွဲစစ်မှာတရားမျှတမှုနဲ့ရိုဟင်ဂျာတို့ဆုံးနိုင်နေရခြင်းဆိုတဲ့ခေါင်းစဉ်နဲ့ Simon Tisdor ရေးတဲ့ဆောင်းပါးကို The Guardian မှာဖော်ပြပါတယ်ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်သုတ်စင်ရှင်းလင်းနှိမ့်ကွပ်မှုကြောင့်ထောင်နဲ့ချီသေးဆုံးသိနှန့်ချီဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရရပြီးတဲ့နောက်မြန်မာနိုင်ငံမှာညှဉ်းပန်းသက်ပြတ်မှုတွေဆက်လက်ဖြစ်ပွားနေတာဟာကြံကပနိုင်ငံတွေကကိုယ်နိုင်ငံရဲ့အကျိုးစီးပွားတစ်ခုတည်းကိုသာအာရုံစိုက်နေကြလို့ဖြစ်တယ်လို့ရည်သားထားတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပင်ရီမှာလူသက်တာပြန်ပြေးဆွဲတာတွေကိုတမရောကကင်းလို့ခွင်းနဲ့ဆက်လက်လုပ်ကင်နေတယ်လို့မကြသိခင်ကပဲကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ်မီရှယ်ဘတ်လီကလည်းပြောခဲ့ပါတယ်။ဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆက်လက်ကျူးလွန်နေတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါလည်းပဲဘယ်သူမှအေးအေးချင်းမရှိခဲ့ပါဘူးတဲ့။နောက်ပြီးစစ်သားဟုတ်နှစ်ယောက်ကလည်းမကြသိခင်ကဝန်ခံပြောကြားချက်တွေထွက်ပေါ်လာခဲ့ပါသေးတယ်။ဒါလည်းပဲဘာမှအဖတ်တင်အရာရောက်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့နဲ့သူတို့ပေါ်ကျူးလွန်နေတဲ့စစ်သေးထောက်ထားတွေကိုမဖြောက်ဖြစ်ဖို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ခဲ့ပေမဲ့လည်းတီတီရောက်ရောက်လိုက်နိုင်ခြင်းမရှိပါဘူးတဲ့မြန်မာနိုင်ငံရဲ့ရခိုင်ကိုလိုနီကဗြိတိရှ်အင်ပါယာအမှသင်္ဇာတရအကုန်လုံးကိုကောင်းမွန်ဖြတ်ခံခဲ့ရသလိုပဲအခုခါမှာလည်းပဲသူ့ခေါ်တက်မတော်အစိုးရရဲ့အဓိကကြောထောက်နှောက်ခံဖြစ်တဲ့ရုပ်ကအလားတူလုပ်နေပြီးမြန်မာနိုင်ငံကိုမဟာဗျူဟာအရကြားခံနိုင်မြေ strategic buffer နောက်ထပ်စီးပွားရေးလက်အောက်ခံလုပ်ဖို့အားထုတ်နေတယ်လို့ဆိုထားပါတယ်ဒေသမနာရှိချင်းပင်ဟာဂျင်နရယ်လာဆော်ဘိုင်းနုံကမြန်မာပြည်ကိုဆောက်ရောက်ခဲ့ပြီးပြန်ပြအမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ဥရောပနိုင်ငံတွေကိုဖဲထုတ်ပြီး မြန်မာနိုင်ငံသူတို့ဘက်ကိုပြက်ပြက်သားသားပါဝင်အောင်လှုပ်ဆောင်ခဲ့ပါတယ်တရုတ်မြန်မာစစ်ပွဲရေးဇင်းညာဟာဆိုရင်ဘင်္ဂလားပင်လယ်အော်ထဲကိုတရုတ်ရဲ့တိုက်ရိုက်လမ်းထွက်ပေါက်ရရှိသွားပြီးတရုတ်ဖို့အငင်းပွားနေရတဲ့တောင်ကျုပ်ပင်လယ်နဲ့မလက်ကရေလက်ကြားအပြင်အနောက်ရေပြင်ကိုတိုက်ရိုက်ထွက်ပေါက်လည်းဖြစ်ပါတယ်တရုတ်ရဲ့အော့ဇာဆက်ကွင်းကျွေးထောင်ကြောင်းနဲ့တိုင်းရင်းသားပြည်ပခါတွေကိုကင်တွဲကစားနေတာတွေကိုမြန်မာအစိုးရကသတိပြုမိပေမဲ့တရုတ်ရဲ့နိုင်ငံရေးအရာထောက်ခံမှုမြန်မာစစ်ဘုတ်ချုပ်တွေကိုကုလသမဂ္ဂလိုနေရာမျိုးမှာဗီဒီယိုအနာသုံးပြီးတရုတ်ကကောက်ွယ်ပေးနေမှုတွေကိုမြန်မာဘက်ကထောက်ဆုနေရတယ်လို့လည်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကလည်းစစ်ပွဲရေးအခွင့်အလမ်းတွေဆုံးရှုံးသွားမှနဲ့အရှေ့ရဲ့စီအေးတိုက်ပွဲအစ်မစစ်တူရင်တဲကလို့နေရုပ်တရုတ်ဆုံးရှုံးသွားမှဆိုလို့မြန်မာနိုင်ငံပေါ်လူခွင့်အရာတွန်းတွန်းတိုက်တိုက်မလုပ်ကြဘူးလို့ရေးထားပါတယ်။ဒီလိုနဲ့ပဲတရားဥပဒေနဲ့စာနာမှုအပေါ်ကြည့်မာတဲ့အင်အားကအနိုင်ယူနေဥမာသာဖြစ်တယ်လို့ရည်သားထားပါခင်ဗျာအခုဆက်လက်ပြောပြချင်တာကတော့ဗဏ္ဍာရေးကိစ္စနဲ့ပတ်သက်တဲ့သုံးသပ်ချက်တစ်ခုဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံရဲ့ဗဏ္ဍာရေးလက်ပတ်မှုအထက်မှာလူအများပြားပါဝင်နိုင်မဲ့အခြေအနေကျပြန့်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့ဒါကတော့ oxfordbusinessgroup.com မှာဖတ်ရတာဖြစ်ပါတယ်ကိုဗစ်ကရောဂါစကားတွေကမြန်မာနိုင်ငံမှာအွန်လိုင်းငွေပေးငွေချေမှုများပြားလာတဲ့အတွက်ဒေသတွင်းဗန်လုံငန်းထူဖောက်မှုမှာနောက်ကျကျန်ရင်းနေတဲ့မြန်မာနိုင်ငံအတွက်ဗန်ဒရေးလုပ်ငန်းတွေကျေပြန့်လာမဲ့အလားအလာရှိနေတယ်လို့ဆိုထားပါတယ်။ COVID-19 ကာယောဂါစီးပွားရေးဆက်ဆံမှုအထောက်ပံ့အဖြစ်ပြည်ထောင်စုအစိုးရကတိန်ထောင်ကိုငွေစုံသောင်းပေးခဲ့တော့ကဖြစ်နိုင်ရင် Wave Money နဲ့ OnePay တို့လို Digital Platform ရာစင်ပေးခဲ့တာဖြစ်ပြီးတခြားလူမှုဖူလုံရေးစိုက်ပျိုးစရေးချင်းငွေအထက်ဆက်ရုံကအလုပ်သမားတွေအတွက်အရေးပေါ်ထောက်ပံ့ငွေလမ်းမီးစည်းတဲ့တွေအတွက်ထောက်ပံ့ငွေတွေကိုလည်းအလားတူပဲ digital စနစ်နဲ့ပေးလာခဲ့ပါတယ်။ဒါကြောင့်ဒီနေ့အတွင်းမြန်မာနိုင်ငံမှာ digital ငွေလွှဲနှီးသုံးစွဲမှုပြည်ရာခိုင်နှုန်းတိုးတက်လာခဲ့ပြီးအဆုံးပြုသူတွေအရေအတွက်20ရာခိုင်နှုန်းတိုးတက်လာခဲ့တယ်လို့ဆိုပါတယ်။ Yuma Strategy Holding ဥက္ကဋ္ဌ Sash Bangale ကရောကရောအမျက်ထွက်တာကတော့ပန်လုံငန်းနဲ့ဗဏ္ဍာရေးဝန်ဆောင်မှုပဲဖြစ်တယ်လို့ပြောပါတယ်။ဒီလို digital ငွေလွှဲစနစ်နဲ့အတူဗဏ္ဍာရေးနည်းပညာတွေရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်လာပါတယ်တဲ့လူအများပြားဒီဗဏ္ဍာရေးစနစ်မှာပါဝင်ပတ်သက်လက်ပတ်လာနိုင်လို့အခွင့်အလမ်းဖြစ်ပါတယ်လို့လည်းဆိုပါတယ်ဒါပေမဲ့လုပ်ငန်းရှင်တွေအမြင်မှာတော့ဒီတိုးတက်မှုဟာအစပြုအစမြတ်သာရှိသေးပြီးဒီအတွက်ဗဏ္ဍာရေးအဆောက်အအုံတိုးတက်မှုနဲ့စီမင်းဥပဒေဆိုင်ရာခိုင်မာဖို့လည်းလိုအပ်နေတယ်လို့ဆိုကြပါသလားအခုခါမှာတော့ကမ္ဘာ့ဘဏ်နဲ့မြန်မာနိုင်ငံဘဟုဘန်တို့ပူပေါင်းဆောင်ရွက်မှုတွေတွေ့ရှိလာရပြီးငွေဆက်ကူသုံးစရာမလိုဘဲ credit card နဲ့ barcode ကိုသုံးတဲ့နည်းပညာတွေတိုးတက်အောင်လည်းအစိုးရကကြိုးစားလုပ်ဆောင်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တရားရှိများခင်ဗျအခုဆက်လက်နားဆင်ကြမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် COVID-19 ကာယရောဂါကိုမြန်မာနိုင်ငံမှာနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်သူတို့နိုင်ငံရေးပါတီရဲ့နိုင်ငံရေးအကျိုးစီးပွားပုဂ္ဂိုလ်တူချင်းရဲ့နိုင်ငံရေးအကျိုးစီးပွားအတွက်အဆုံးချနိုင်ကြသလားဆိုတာကိုသီဘောမြို့နယ်ပြည်သူ့ထွတ်တော်ကုစရဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်ကြော်စင်လာပါဦးရဲတို့ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကိုရွေးကောက်ပွဲအတွက်အထူးတတိပြုရင်နိုင်ငံရေးအတွက်အသုံးချမှုတွေရှိနေသလားဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေမှာကတော့နိုင်ငံချင်းချင်းကြမှာလည်းပဲအသုံးချကြတယ်ပေါ့လေ။အထူးသဖြင့်တရုတ်နဲ့အမေရိကန်ကြမှာဆိုရင်သီးသီးသားသားဒီကာယောဂါကိုအသုံးချပြီးတိုက်ခတ်ကြတွေးရပါတယ်။ထို့အတူပဲတချို့နိုင်ငံတွေမှာလည်းနိုင်ငံတွင်းမှာဘယ်သူကကင်တွယ်ပုံဘယ်လိုဖြစ်တယ်သာသဖြင့်အမျိုးမျိုးပြောကြတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီကိုဗစ်ကာယောဂါကိုနိုင်ငံရေးအကျိုးအမြတ်အတွက်အသုံးချမှုရှိမရှိဆိုတာကိုပထမဆုံးဘယ်သူပဲပါအသုံးချရဲဆိုတာမပြောခင်အကြံဉာဏ်လေးပြောပြပါခင်ဗျာကိုဗစ်ကာယောဂါကိုအသုံးချမှုကလွတ်ကင်းရလားဆိုတာ
တမင်ရည်ရွယ်တာမဟုတ်တော့လေဒီ covid 19ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုမကူးဆက်အောင်ကာကွယ်တာထိန်းချုပ်တာထောက်ပံ့ကူညီတာတွေပေးတာအဲ့ဓာတွေကရွေးကောက်ပွဲနဲ့နှီးလာတဲ့အချိန်မှာကွက်တိဖြစ်လာတဲ့အခါကျတော့ဟိုဘေးရနော်တခြားဒီအတိုက်ခံပါတီတွေကကြည့်မယ်ပြောမယ်ဆိုလို့ရှိရင်တော့အဲဒီကာယောဂနိုင်ရေးကိုနိုင်ငံရေးအရာရွေးကောက်ပွဲအောင်နိုင်ရေးအရာအနာရပါတီကအသုံးချနေတယ်လို့ပြောเสียခြင်းเสียတော့ဖြစ်လာတာအမှန်ပါပဲ
ဟုတ်ကဲ့
တမင်လောက်တာမဟုတ်တာတခုပဲကျွန်တော်တို့ကဖြစ်သားเสียရှိတာပေါ့လေ
ဟုတ်ကဲ့ဒါပေမဲ့တခုเสียတိုက်ခံတွေကအဲ့လိုခြင်းเสียရှိပေမဲ့လည်းတကယ်မလုတ်သင်းတဲ့ဟာမျိုးကိုလောက်တာဟောရှိပါလားဥပမာအဖြစ်တချို့ကပြောရတယ်ရေကောက်ပွဲမကျင်းပသင့်တဲ့အချိန်ဖြစ်တယ်ဒါပေမဲ့သူတို့နိုင်ရင်ရှိရတဲ့ဇွတ်ကျင်းပမယ်ဆိုတာမျိုးလုတ်ခဲ့ရဆိုရင်တော့ဒါဟာပြောသင့်တဲ့ကိစ္စဖြစ်လာလို့ဆိုရမှာပေါ့ရေတော့
ရွေးကောက်ပွဲကတော့တကယ်တမ်းကရွှေ့မယ်ဆိုရင်ကျွန်တော်ရွှေ့လို့ရတယ်ဒီဘာမှကျွန်တော်လွတ်တော်တက်တန်းသမရတက်တန်းတွေကိုမထိခိုက်ဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတက်ထမ်းချက်တွေနဲ့အညီရွှေ့မယ်ဆိုရင်အနည်းဆုံးဒီတလပေါ့နော်တလထိနောက်လို့ရတယ်တကယ်လို့လွတ်တော်တက်တန်းကိုကြော်ပြီးတော့ရွှေ့မယ်ဆိုရင်လည်းသမရနဲ့အစိုးရအဖွဲ့ရဲ့တက်တန်း၅နှစ်အတွင်းမှာထပ်ပြီးတော့နောက်ထပ်၂လလောက်ထပ်ပြီးတော့နှစ်လသုံးလလောက်ထပ်ရွှေ့လို့ရသေးတယ်။ဆိုတော့အဲ့ဒီဟိုမရွှေ့ပဲနဲ့ဒီရွေးကောက်ပွဲကော်မရှင်ကတင့်ခံနေပြီးတော့ကျွန်တော်တို့ဒီကြေညာထားတဲ့အတိုင်းမေမာလာရှိရနေမှာပဲရွေးကောက်ပွဲလုပ်မယ်လို့ပြောရလိုက်တာကတော့သူတို့ဒီအသာရနေတဲ့เนาะအနေထားကိုသူတို့ကပို့ပြီးတော့ပေးကြအောင်ဟိုဒီရွေးကောက်ပွဲမရွှေ့တာလို့ပြောကြရဖြစ်လာတာပေါ့ဗျာ
။ရွေးကောက်ပွဲအခုမရှိဘဲနဲ့ကျင်းပရင်သူတို့အသာရနိုင်တဲ့အခြေအနေကဘာကြောင့်ရှိနေပါလို့လဲကိုဗစ်ကြောင့်အသွာလာခက်တဲ့ဘာညာပိတ်ပင်မှုတွေရှိနေတဲ့ခါမှာသူတို့ကိုထောက်ခံတဲ့လူတွေအတွက်လည်းပဲအခက်အခဲတွေ့မှာပဲသူတို့ကိုဆန့်ကျင်ပြီးမဲပေးတဲ့လူတွေအတွက်လည်းအခက်အခဲတွေ့မှာပဲဆိုတော့အကျိုးသက်မှုကတန်းတူမဖြစ်နိုင်ဘူးလား
ပြောမယ်ဆိုလို့ရှိရင်ဘယ်ပါတီကမှလူချင်းသွားပြီးတော့ချီးတွေ့စီယုံတဲ့ဥစ္စာလုံးလုံးမရတော့ဘူးဒါ NLD ရောအားလုံးအတူပဲဆိုတော့အပေါ်ယံကြည့်မယ်ဆိုရင်ညီညာတဲ့အောင်ခင်ရတာပေါ့သို့တော်လည်းပဲဒီကာလအတွင်းမှာငွေကြေးထောက်ပံ့အကူအညီရာတွေအစိုးရအနေနဲ့လုပ်တာတွေရှိမယ်နောက်တစ်ခုကလူမှုဟိုကွန်ရက်တွေအနေပြီးတော့ Facebook လိုဟာမျိုးတွေအနေပြီးတော့ဆက်သွယ်စည်းရုံးတဲ့အခါမှာဒီအချိန်မျိုးက stay at home လုပ်ထားတဲ့အချိန်မျိုးကအထူးရောက်ဆုံးပဲဒုတိယအိမ်မှာနေကြတဲ့အခါကျတော့ဘယ်မှမထွက်ရမပြုရတဲ့အခါဒီ Facebook ပဲတုံးနေကြမှာ social media တွေပဲတုံးနေကြမှာဆိုတော့အဲ့ဒီမှာကလည်းကျွန်တော်အနာရပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကသူ့ရဲ့ popularity သူ့ရဲ့ဒီ social လူမှုကွန်ရက်မှာဘယ်သူမှသူ့ကိုလိုက်ပြီးတော့မမိနိုင်ဘူးဒီချိန်မှာအဲသူတို့အတွက်ကအားအပါဆုံးပဲကျန်တဲ့ပါတီတွေကလုပ်မယ်ဆိုရင်လည်းအခုမှစူးစမ်းရတယ်ဖြစ်နေတယ
်ဟုတ်ကဲ့
နောက်ပြောမယ်ဆိုလို့ရှိရင်လည်းသူတို့ပြောတဲ့ဆိုတဲ့เนาะသုံးဆွဲတဲ့ Facebook သုံးဆွဲတဲ့ဟာတွေအတွက်လည်းရုပ်ောက်ပွဲအသုံးစိတ်တွေမှာထည့်ရမယ်ဆိုတဲ့အခါကျတော့ဒါရီယာလည်းအကန့်အသတ်တစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကထင်တယ်။အဲတော့ပြောမယ်ဆိုရင်ခြုံပြောမယ်ဆိုရင်တော့အဲ့ဒီမှာကျွန်တော်အာနာယပါတီကအများကြီးပါတယ်လို့ကျွန်တော်ပြောနိုင်တာပေါ့ဗျာ
။ဟုတ်ကဲ့။သူတို့တင်းခံနေရတဲ့အကြောင်းရင်းမှာသူတို့အစာရကျင်တဲ့ဆိုတဲ့ကိစ္စအပြင်ရွှေဆိုင်လို့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေများကျွန်တော်သူတို့ဘက်ကစဉ်းစားကြည့်မယ်ဆိုရင်စဉ်းစားစရာအကြောင်းတွေ့ပါလား။သူတို့ဘာကြောင့်မရှိဘူးလို့တင်းခံနေရတယ်ဆိုတဲ့ကိစ္စကို
ဘာကြောင်မရွှေဘူးဆိုတာကတော့ကျွန်တော်လည်းညာနဲ့ပတ်သက်လို့ဒီအချက်လက်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ပေါ်ဖြစ်နေတဲ့အချက်လက်တွေရတော့တနိုင်ငံလုံးအနေနဲ့ဖြစ်နေတဲ့တုံးသားတွေကကဘာမှာအဆိုးဆုံးဆိုတဲ့အနေအထားမျိုးတော့မဟုတ်သေးဘူးအဲတခါအသက်သာဆုံးအနည်းဆုံးနိုင်ငံတွေထဲမှာဆိုတဲ့နယ်ပယ်ကနေပြီးတော့အခုတော့နည်းနည်းကျော်လာပြီကျော်လာတဲ့အခါကျတော့ဟိုရက်ဆိုင်လိုက်လို့ရွှေဆိုင်လိုက်လို့ကျွန်တော်တို့ကထိန်းချုပ်သွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုရင်တော့ကိစ္စမရှိဘူးရွှေ့လိုက်တာမှန်တယ်သို့တော်ရွှေ့လိုက်တဲ့အခါမှာနောက်ကြုံရမယ့်ကာလကအဲ့ဒီရုပ်တော့လုံမယ်လို့ကြေညာလိုက်တဲ့ကာလကအဆိုးဆုံးအခြေအနေမျိုးထိန်းနိုင်သိမ့်မရအောက်ဘက်ဖြစ်နေတဲ့ကာလမျိုးဖြစ်နေရင်ပုံဆိုးမှာဒါကြောင့်မို့ပြောချင်တာကအာရွှေ့လိုက်လို့ကျွန်တော်တို့ကထိန်းနိုင်မှာတေချာရလားဆိုတဲ့ကိစ္စကကျွန်တော်အနေနဲ့တော့သိပြီးတော့ဒါမသေးကြဘူးလို့ကျွန်တော်ကတော့ယူဆတယ်။ဒါကြောင့်မလို့အဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကအကင်းပြင်ညာထားတဲ့အတိုင်းလုပ်မယ်ဆိုပြီးတော့စဉ်းစားပုံလည်းရပါတယ်။
တော်ရဲရွေးကောက်ပွဲကိုဖွဲ့စည်းပုံရသတ်မှတ်ထားတဲ့အချိန်မှာမကျင်းပနိုင်ဘူးမြန်မာနိုင်ငံဖွဲ့စည်းပုံမှာပဲအချိန်ကျင်းပရမယ်ဆိုတာအတိအကျပြဋ္ဌာန်းထားချက်ရှိပါလားနေရဲ့နေဆွဲနဲ့အဲ့ဒါတော့ကျွန်တော်မသိဘူးဒီအမေရိကန်မှာတော့ရှိရပါလိမ့်ဘယ်နေ့ဘယ်ရက်ကျင်းပမယ်ဆိုတာကိုတကယ်လို့အဲ့လိုသတ်မှတ်ထားချက်များရှိနေလို့လားဆိုတယ်ပဲကျွန်တော်စဉ်းစားမိပါတယ်ဥရထွန်းအဲ့ဒါကိုတွေးမိပါလားအဲ့ဒီဖွဲ့စည်းပုံရဘယ်လိုကန့်သတ်ထားတယ်တကယ်လို့အဲ့ဒီဟာကျွလွန်သွားရင်ဘယ်လိုပြန်လုပ်ရမယ်ဆိုတဲ့စီကံစီမီများရှိနေပါလားပြဋ္ဌာန်းချက်များ
ဟုတ်ကဲ့ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့လေ့လာကြည့်တဲ့အခါမှာရွေးကောက်ပွဲကိုဘယ်နေ့ပဲရဲ့လုပ်ရမယ်ဆိုတဲ့အမေရိကန်မှာလို့သတ်မှတ်ထားချက်မျိုးအတိအကျမပါဘူးသူတို့ကဖွဲ့စည်းပုံအခြေခံဥပဒေပါတာကတော့စစ်တော်ရဲ့တက်တန်းဟာစစ်တော်စပြီးတော့ခေါ်တဲ့ရက်ကနေပြီးတော့၅နှစ်ဖြစ်ပြီဆိုတဲ့ဟာပါတယ်သမရရဲ့တက်တန်းအစိုးရဖွဲ့ရဲ့တက်တန်းမှာလည်းသမရကနေပြီးတော့ကျန်းသက်စာချိန်ဆိုပြီးသမရတာဝန်ထမ်းဆောင်တဲ့အချိန်ကနေပြီးတော့၅နှစ်ဖြစ်ပြီလို့ပြဋ္ဌာန်းထားတယ်။ရွေးကောက်ပွဲတွေကိုအဲ့ဒီမတိုင်ခင်မှာဘယ်အချိန်မှာပဲကျင်းပရတယ်ဆိုတဲ့အတိတ်ပဲ။အဲကျွန်တော်တို့ဒီပြီးခဲ့တဲ့သွတ်တော်တွေတုန်းကဆိုလို့ရှိရင်နိုဝင်ဘာလမှာကျင်းပပြီမဲ့ဒီသွတ်တော်တက်တန်း၅နှစ်ပြည့်လာကဇန်နဝါရီလ31ရက်နေ့ဖြစ်တဲ့အခါကျဂျားထဲမှာကျွန်တော်တို့အချိန်နှစ်လလောက်တော့ရတယ်ပေါ့လေ။ဆိုတော့ပြောကျင်တာကအဲ့ဒီတက်တန်းကိုပဲကျွန်တော်တို့ကြည့်ပြီးတော့ရွေးကောက်ပွဲကိုဟို adjust လုပ်လို့ရတာပေါ့ရှေ့တိုးနောက်ငင်လုပ်လို့ရတယ်ဆိုတော့အခုသတ်မှတ်ထားတဲ့နိုဝင်ဘာလကနေပြီးတော့အဲ့ဒီမတိုင်ခင်မှာကျွန်တော်တို့လုပ်လို့ရတယ်ဆိုတဲ့အဓိပ္ပာယ်ပါသို့တော့တကယ်လို့ကျွန်တော်တို့ကအဲ့ဒီသွတ်တော်တက်တန်းသမရတက်တန်းတွေကိုကြော်ပြီးတော့ဒီအခြေခံဥပဒေအရသတ်မှတ်ထားတဲ့တက်တန်းတွေကိုကြော်ပြီးတော့ရွှေ့ကျင်တယ်ဆိုရင်တော့အခြေခံဥပဒေမှာအဲ့ဒါနဲ့ပတ်သက်တဲ့ပြဋ္ဌာန်းထားချက်မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဥပဒေတစ်ခုဒီလိုအရေးပေါ်ကိစ္စဥပဒေတစ်ခုပြဋ္ဌာန်းရလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ကျွန်တော်စကားမသားမီဒီယာတစ်ခုကျန်တဲ့တကယ်တော့ဒီမီခွန်စားကြတဲ့မိခဲ့တဲ့ကိစ္စဥယျာထွန်းအနေနဲ့ဒီလမ်းမရွေးကောက်ပွဲမှာပါတီတူခုကိုစားပြုလို့တော်လကောင်းတသိပုဂ္ဂလအနေနဲ့တော်လကောင်းရှင်းပြန်ဖို့ရွေးချက်ရှိပါသလား
။2016လောက်ကလေးကကျွန်တော်ကမပြိုင်တော့ဘူးလို့ဒီသွတ်တော်နိုင်ငံရေးသမားပါတီနိုင်ငံရေးသမားမလုပ်တော့ဘူးလို့အဲ့ဒါလို့ဆုံးဖြတ်ခဲ့တာပါ။ဟု
တ်ကဲ့ဟုတ်ကဲ့
အခုလိုလွတ်လွတ်လပ်လပ်ပြောရဆိုရတာကိုကျွန်တော်ပို့ပြီးတော့သဘောကျလို့
ဟုတ်ကဲ့ဟုတ်ကဲ့
ချုပ်နောက်ကင်းတယ်လို့ယူဆလို့ပါ
ဟုတ်ကဲ့ကျွန်တော်လည်းဥရဲထွန်းဟာအဲ့လိုမပြိုင်တော့ဘူးပါတီနိုင်ငံရေးသမားတယောက်မဟုတ်တော့ဘူးဆိုလို့မေးဖြစ်တာပါဆိုတော့ကျွန်တော်ကဘူ
းဟုတ်ကဲ
့အနာရပါတီရဲ့အကြောင်းကိုပြောပြီးတခြားအဖွဲ့အစည်းတွေကရောဒီကိုဗစ်ကရောကကိုသူတို့နိုင်ငံရေးအကျိုးစီးပွားအတွက်သုံးချတာတွေပါတယ်မတွေ့ရဘူးလားခင်ဗျာ
အနာရပါတီကကိုဗစ် -19 ကာယောဂါကျော်လွှားရေးမှာပထမလိုင်းမှာတော့တော်တော်လေးထိနိုင်တယ်အခြေအနေကကောင်းတယ်ဒါတည်းကအနာရပါတီဘက်ကတော့အမှတ်တွေအများကြီးရမဲ့အခြေအနေမျိုးပေါ့အခုဒုတိယဆိုင်းမှာကသူတို့ထိနိုင်မလားပူဆိုးသွားမလားအဲ့ဒါကဒီအတိုက်ခံပါတီတွေအနေနဲ့စောင့်ကြည့်နေတဲ့အခြေအနေအနေထားတွေ့ရပေါ့တကယ်လို့ပူဆိုးသွားတယ်ထိမနိုင်သိမရဖြစ်တယ်ဆိုရင်တော့ဒါကရွေးကောက်ပွဲမဲဆယ်စည်းရုံးရေးမှာဒါသူတို့အတွက်ကတော့လက်နက်ကောင်တစ်ခုဖြစ်မှာပေါ့လေ။အခိုင်ပြည်နယ်တို့ဘာတို့မှဖြစ်တဲ့ကိစ္စတွေဘာတွေမှာအဝင်ထွက်အသွားအလာတွေကိုအလင်းမြန်တန်တန်မလုံနိုင်တာတွေဘာတွေကဒီအစိုးရရဲ့စီမံခန့်ခွဲမှုဟိုအားအနေချက်တွေပေါ့။ဒါတွေကိုထောက်ပြပြီးတော့အခြားပါတီတွေကလှုပ်လာနိုင်တယ်လို့တော့ကျွန်တော်တွေးမိပါတယ
်။ဟုတ်ကဲ့အဲ့တော့တောင်အောင်ရမေးရမယ်မေကွန်ဒုကစူရိုရီယာတော့လက်ရှိအစိုးရတဲ့ပိုပြီးတော့ထိအောင်လုပ်နိုင်မဲ့အခြေအနေရောရှိပါရဲ့လားလို့ပြောပေးရရှိမှာပါဗျာ
ဟုတ်ပါတယ်ဗျာဟုတ်ပါဒါတော့သူတို့ဒီအတိုက်ခံဆိုတာကတော့ကိုအနာရနိုင်လုပ်နိုင်တာမလုပ်နိုင်တာကတော့တပိုင်းပေါ့ဗျာလောလောဆယ်တော့အစိုးရလုပ်တဲ့ဒီအနာရပါတီရဲ့ချွေးရင်းရဲ့အားနဲ့ချက်တွေကိုထောက်ပြပြီးတော့အဲ့ဒါကိုကင်ပြီးဒီဝေဘာမှာတော့သူတို့တာဝန်ပေါ့လေအဲ့ဒါဟိုကိုပြောတိတိယောက်ယောက်လူတွေသဘောပေါက်အောင်ပြောနိုင်ဖို့ကလည်းလိုသေးတယ်အဲပြောတာမပါရင်ပြောတာမတတ်ရင်အဲဒီဝေဘာတိုက်ခိုက်မှုကဟိုပြန်ပြီးတော့ဟိုနောက်ပြန်ရိုက်နိုင်တာပေါ့လေ
ဟုတ်ကဲ့
မောင်ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့
စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာတစ်နေ့ထက်တစ်နေ့ဆန်းကျင်တင်များပြားလာနေပြီးထိ ंछ ုပ်ကူးတာဖို့ခက်ခဲတဲ့အနေအထားတစ်ခုကိုဦးတည်လာနေတာတွေ့မြင်နေရပါတယ်ရပိုင်းတွင်းမှာအိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံရဲ့ကူးစက်ပြန့်နှံ့မှုကိုကြုံလွန်လာတာကြောင့်တင်းမကြခင်မှာထိန်းချုပ်ဖို့ခက်ခဲတဲ့အနေအထားတစ်ခုကိုရောက်ရှိသွားနိုင်မလားဆိုပြီးဆိုရင်ပူပန်နေကြရတာပါပထမလိုင်းတုန်းကလိုမျိုးအစိုးရဌာနတွေစက်ရုံအလို့ရုံနေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်ဖို့တိုက်တွန်းနေတဲ့သူတွေရှိသလို complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆုံးရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထွေထွေယောဂအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလीအဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလနဲ့တိုက်ဆိုင်သွားတဲ့အခါကျတော့နော်တကြံကာလနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာစေယုံလုံယုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီစေယုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စလွယ်ပြီးဂျန်တဲ့ကိစ္စတွေเนาะအစိုးရရုံးတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဇာတ်လို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလို့ဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကျတော့ဒီလိုပဲအစိုးရဌာနတွေစက်ရုံလုပ်ရုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ထိတော့ပြောသံဆိုသံမကြားရသေးဘူးပေါ့เนาะ
ပထမလိုင်းတုန်းကကူးစက်မှုတွေရောကြတော့အောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာဟာဘလို့အကြောင်းတွေကြောင့်ဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါCOVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာပါကြောင့်ဖြစ်နိုင်ပါသလဲလို့မြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဆရာရဲ့အမြင်ကဘယ်လိုလဲဆိုတော့နံပါတ်1ကတော့ဒီစာဝတ်နေရေးသွားလာလှုပ်ရှားတဲ့သူတွေနော်ဒီစာဝတ်နေရေးအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်။နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လို lockdown လုပ်ပြီးတဲ့အခါမှာဒီကူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာယောဂကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်။နော်အဲ့ဒါကဘာကိုဆိုလိုလဲလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ရုံနဲ့အပြီးပျောက်ကွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာ။ဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ယောဂပူခံစားရတဲ့လူတွေပြန်တွေ့လာတယ်။ဒါကြောင့်မလို့ဒီလို complete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကတေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်တယ်ပေါ့နော်။
အစိုးရဌာနတွေနဲ့ဆက်ယုံအလုံယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပေမဲ့ကူးစက်ပြန့်ပွားမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်။နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။တိုက်မှာနေထိုင်တဲ့သူတူမှာပိုးရှိတဲ့အခါမှာကျန်တဲ့လူတွေကိုလည်းပိုးကူးစက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စေဘဲနဲ့အပြင်ကနေပဲဇာတ်ရောပံ့ပိုးကူညီမှုတွေဆောင်ရွက်တာလေးတွေတွေ့ရပါတယ်ပေါ့နော်ဒီလိုလှုပ်ချင်အဖြစ်လဲဒီကူးစက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုံထုံးလုံးကြီးတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်မှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွာလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွာလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခတ်ဝေးဝေးနေတင်တယ်ပေါ့နော်ခတ်ဝေးဝေးနေတင်တယ်စားတောက်တဲ့အခါတွေမှာလည်းယူဆရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေပိုးသတ်ဆေးနဲ့တတ်ပေးရမယ်နော်တယောက်နဲ့တယောက်နော်စကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပူပြောနိုင်ပူကောင်းတယ်ပေါ့နော်အော်ဘုရားပြောပြနေတာတွေဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာအမယ်ဟာပေါ့အိမ်ပြင်ထွက်ပြီဆိုရင်တော့ပူပြီးရေးကြည့်လာတယ်ကိုယ့်အိမ်ကစထွက်ကလေးကကိုဒီ mask လုံးလုံးချုံချုံတက်ပြီးထွက်ရမယ်ထွက်ပြီးတဲ့အခါမှာလေဒီ mask ကိုနော် စားစားစားတာရေတောက်တဲ့ကိစ္စကလွဲပြီးတော့တတ်နိုင်ရင်ကိုယ်စီမှာထောက်လျှောက်ဒီမတ်စ်ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်အထွက်သွားတယ်လမ်းမှာလူနဲ့မြင်ချင်းဆိုင်တွေ့မယ်ကိုမတ်စ်တတ်ထားတယ်သူလည်းမတ်စ်တတ်ထားတယ်ဆိုသူစီကဘိုးကူးစရာအသိမရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူမတ်စ်တတ်ထားတယ်ဈေးဝယ်တဲ့လူမတ်စ်တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရာခိုင်နှုန်းလျှော့ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်းမတ်စ်တတ်ထားမယ်ကိုလည်းမတ်စ်တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာခိုင်နှုန်းလျှော့ချနိုင်
ဆိုင်ရုံအလို့ရုံလေးအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လုပ်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
အခုတစ်ခါတော့တပတ်အတွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးတော့မှာဖြစ်ပါတယ်ဒီတော့ကွာကလပ်ချန်ပီယံများဖလားဘောလုံးမဲ့ကိုဖြစ်ဆိုင်လိုက်ပါပြီဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုနေ့ကျင်းပမဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားပွဲကိုဖြစ်ဆိုင်လိုက်တာဖြစ်တယ်ဆိုပြီးတော့FIFA ကမ္ဘာဘောလုံးပွဲချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကပြီးခဲ့တဲ့တောက်ချာနေ့ကပြောပါတယ်
Yes, well, first on the Club World Cup, obviously, we will have the current one, the one of
the... But the first one, you know, Kuni Jimbao season, the Gbagla Champion, Pla Bolong Wei, you know, you know, Shui Sanya, you know, but you know, you know, Tai Lai Jimbao, you know, Jimbao, you know,ဒီစမှာမပြင်းနိုင်မှာမဟုတ်လို့ပါကျွန်တော်တို့ကစားနိုင်မလားနောက်ဘယ်တော့ကစားနိုင်မလဲဆိုတာကိုကြည့်ရမှာပါဒီပွဲကအရေးကြီးတယ်ဆိုပေမဲ့ဘဝမှာတခြားအရေးကြီးတာတွေလည်းအများကြီးပါတကယ်လို့ကစားဖို့ဖြစ်နိုင်ရင်ကစားမယ်မဖြစ်နိုင်ရင်တော့တခြား need တခုရှာမှာပေါ့
ဒီနေ့ပြိုင်ပွဲကိုလည်းမနစ်ကလိုပဲကာတာနိုင်ငံမှာကျင်းပဖို့စီစဉ်ထားတာပါ FIFA ကမ္ဘာကလပ်ချန်ပီယံဖလားဘောလုံးပွဲကိုရွှေဆိုင်းလိုက်ပေမဲ့လည်း2022ကမ္ဘာဖလားကတော့ BN ရဲ့ game နဲ့ကျင်းပနိုင်မှာပါဆိုပြီးတော့ Infantino ကပြောလိုက်ပါတယ်ယောဘကဘောလုံးသတင်းတွေမှာတော့ပရီးမီးယားလိဂ်မှာဒီဘက်ဘောလုံးသမားအပြောင်းရွှေ့အတော်လေးကိုလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။ဒီမှာနာမည်ကြီးလဲပါပြီးထိဆုံးကလို့ပြောရမှာကတော့ဒေါ်တမ်ဟော့စပါ့ကဂါရက်ဘေးလ်ကိုရီယယ်မက်ဒရစ်အသင်းစီကနေအငှားစာချုပ်နဲ့ခေါ်လိုက်တာပါ။သူ့ရဲ့အသင်းဟောင်းဒေါ်တမ်ကိုပြောင်းလာတာနဲ့ပတ်သက်ပြီးဘေးလ်က
Thanks it's nice to be back. Yeah, such a special club to me. It's where I made my name and what an amazing club.
ဒီပြောင်းလာတဲ့အတွက်ဝမ်းသာပါတယ်။ Spurs အသင်းဟာကျွန်တော်ဘဝမှာအရေးပါတဲ့အသင်းဖြစ်ပြီးတော့ဒီမှာပဲကျွန်တော်နာမည်ရလာခဲ့တာပါ။တကယ်ထူးခြားတဲ့အသင်းပရိသတ်တွေကလည်းအမကန်းပါ။ပြန်လာရတဲ့အတွက်အရင်ပျော်ပြီးတော့ပွဲအတွက်ကြက်ခံမှုပြန်ရနိုင်လိမ့်မယ်လို့မျှော်လင့်ပြီးအသင်းအတွက်စုရရအောင်ကူညီနိုင်ဖို့မျှော်လင့်ပြီးတော့ရဖို့လည်းမျှော်လင့်ပါတယ်
။ Spurs နီးပြားမော်ရီညိုကတော့ဘေးလ်ဟာကြက်ခံမှုပြည့်ရင်ကမ္ဘာအကောင်းဆုံးတွေကတယောက်ဖြစ်ပြီးတော့အသင်းကိုပြန်လာရတဲ့အတွက်လည်းသိတဲ့တက်ကြွနေတယ်ဆိုပြီးတော့ပြောပါတယ
် I don't know when Gareth can be back the only thing that I know is that the motivation
barely better ပြန်ကစားနိုင်မယ်ဆိုတာမသိပါဘူးအခုအချိန်မှာကျွန်တော်သိတာကတော့သူချစ်တဲ့သူ့အသင်းအောင်ကိုပြန်လာရတဲ့အတွက်စိတ်သက်တက်ကြွနေပြီးတော့အရန်ပြောနေပါတယ်ဒီလိုဆိုတော့သူ့အနေနဲ့မြန်မြန်ပြန်ကောင်းလာနိုင်ပါတယ်ကျွန်တော်တို့ကလည်းသူအမြန်ဆုံးပြန်ကစားနိုင်အောင်အရင်လိုကမ္ဘာအကောင်းဆုံးတွေထဲကတယောက်ပြန်ဖြစ်လာအောင်ကူညီချင်ပါတယ်ဒါရမရှိပဲကြံ့ခိုင်မှုပြည့်နေရင်သူကကမ္ဘာခေါင်းဆောင်တွေတဲကတယောက်ပ
ါ Spurs အသင်းဟာ Bale နဲ့အတူ Spain နောက်ခံလို Sergio Reguilon ကိုလည်း Real Madrid အသင်းကနေပေါင်28သန်းနဲ့ခေါ်လိုက်ပြီးတော့ငါးနှစ်စာချုပ်ချုပ်လိုက်ပါတယ်အပြောင်းရွှေ့ဈေးကွက်မှာအစောပိုင်းကငြိမ်နေတဲ့ Premier League Champion Liverpool ကလည်း Bayern မှာကစားနေတဲ့ Spain ကွင်းနဲ့လူ Thiago Alcantara နဲ့ Wolves က Portuguese တိုက်စစ်မှု Diego Jota တို့ကိုခေါ်လိုက်ပါတယ်အကန်ဒါရာကိုပေါင်25သန်းနဲ့ခေါ်ပြီးတော့၄နှစ်စာချုပ်ချုပ်လိုက်ပါတယ်။လူဦးကိုပြောင်းလာတဲ့နဲ့ပတ်သက်ပြီးအကန်ဒါရာပြောတာကတော
့ Wow, I think it's an amazing feeling.
ကျေးဇူးတင်ပါတယ်ဒီကိုပြောင်းလာရတဲ့အတွက်အရင်ပျော်ပါတယ်။ဒီလိုပြောင်းလာဖို့အတွက်လည်းအချိန်တော်ကြာကလေးကစောင့်နေတာဖြစ်ပြီးတော့ဒီခံစားမှုကဘာနဲ့မှမတူရဲထူးကြပါရယ
်။
ကစားသက်နည်းနည်းကြာလာတော့တက်နိုင်တဲ့လောက်စုရရခြင်းပြီးရတဲ့ခါမှလည်းထပ်ထပ်လိုချင်လာပါရယ်။ဒီအသင်းကလည်းကျွန်တော်ပြောသလိုပါပဲကျွန်တော်ယီမန်ချက်တွေအားလုံးကိုပြည့်ခြင်းပြီးစုရအားလုံးနဲ့လိုချင်ပါရယ
်
။ပေါ်ရူဂီတိုင်းစစ်မှုဒီယေဂိုဂျိုတာကိုတော့လေဦးကပေါင်40သန်းနဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာပါ
။ When we look at the Premier League
you always see Liverpool as one of the biggest
Premier League ကိုကြည့်ရင် Liverpool ကအသင်းကြီးတွေကသတင်းဖြစ်ပြီးသူတို့ကခေါ်မယ်ဆိုတော့ညှင်းမှုဆိုတာမဖြစ်နိုင်ပါဘူ
း Spain မှာတော့ Uruguay တိုက်စစ်မှု Luis Suarez က Barcelona နဲ့စာချုပ်ကိုအဆုံးသတ်ပြီးတော့ Atletico Madrid အသင်းကိုပြောင်းဖို့သဘောတူလိုက်ပြီးဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်အချို့သတင်းတွေမှာတော့ Italy Champion Juventus အသင်းကလည်းသူ့ကိုစိတ်ဝင်စားနေတယ်ဆိုပြီးတော့ပြောပါရခင်ဗျာကောက်တီးပြိုင်ပွဲတွေဘက်မှာတော့ American Open ကောက်တီးပြိုင်ပွဲပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ New York က Wingfoot ကောက်ကွဲမှာကစားကြတာမှာ American ကအသက်28နှစ်အရွယ် Bryson DeChambeau ကနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်သူကသတ်မှတ်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ American Open ကိုပထမဆုံးအကြိမ်ဘူးဆွဲသွားတာပါဒါဟာသူ့အတွက်တော့ပထမဆုံး Major Superstar လည်းဖြစ်ပါတယ်ဒီနှစ်မှာထူးခြားတာက DeChambeau တယောက်ပဲသတ်မှတ်ရိုက်ချက်ထက်ရှော့ရိုက်နိုင်ခဲ့ပြီးတော့ကျန်တဲ့ကစားသမားတွေတယောက်မှမရိုက်နိုင်ခဲ့ပါဘူးAmerican က Matthew Wolf ကသမတ်ရိုက်ချက်အတိုင်းရိုက်ပြီးဒုတိယရသွားပြီးတော့တောင်အာဖရိကက Louis Oosthuizen ကလည်းသမတ်ရိုက်ချက်ထက်နှစ်ချက်ပိုရိုက်ပြီးတော့တတိယရခဲ့ပါတယ်
။ This one's for my parents, it's for Mike Shai, it's for Chris, it's for my team.
ကသူ့အတွက်အများကြီးပံ့ပိုးပေးခဲ့လို့အခုလိုအနိုင်ရခဲ့တာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်။ It just means the world to me.ဘာရကူဆမ်ဘူရီကြောင့်ဆွေဆိုင်ထားတဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုရှေ့သတင်းပတ်မှာစတင်မှာဖြစ်ပြီးတော့ September 28ရက်နေ့ကနေ October 17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။ပြင်သစ် Open မတိုင်ခင်မှာကျင်းပတဲ့ Italian Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှာကမ္ဘာ number 1 Novak Djokovic နဲ့အမျိုးသမီးဘက်မှာတော့ Romania က Simona Halep တို့ကအနိုင်ရပြီးတော့ပူဆွဲသွားပါတယ်။ Halep နဲ့ Pliskova တို့တနင်္လာနေ့က Final ကစားကြတာမှာ Halep က 6-3 ညာ 1-1 နဲ့ဥဆောင်နေတော့မှာပက်စကိုဗာကဒဏ်ရာရတာကြောင့်ဆက်မကစားနိုင်တော့ပဲအရှုံးပေးလိုက်တဲ့အတွက်ဟာလပ်အနိုင်ရသွားပါတယ်။မြို့သားဖိုင်နယ်မှာတော့ဂျိုကိုဗစ်နဲ့ဒီအေဂိုရှော့စမန်တို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က9-5-6-3နဲ့နှစ်ပွဲပြတ်နိုင်သွားပါတယ်။ဒါဟာဂျိုကိုဗစ်အတွက်တော့မာစတာစ်တင်နစ်ပြိုင်ပွဲကို36ချိန်မြောက်ဆန်ချိန်တင်နိုင်သွားတာဖြစ်ပြီးတော့လာမယ့်ပြင်သစ်အိုပန်အတွက်လည်းအလားအလာကောင်းသွားပါတယ်။ဒါပေမဲ့ပြင်သစ်အိုပန်ရဲ့ပြင်နာဒါကလည်းဒီနှစ်ပြင်သစ်အိုပန်မှာဝင်ကစားမှာဖြစ်လို့ဘသူဘူဆွဲမယ်ဆိုတာကတော့စိတ်ဝင်စားစရာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ဗီယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American ပညာရေးဆိုင်ရာအဖွဲ့အစည်းတွေအပေါ်တရုတ်ကွန်မြူနစ်ပါတီရဲ့ဩဇာလွှမ်းမိုးမှုကိုကာကွယ်ဖို့တရုတ်နိုင်ငံသားရဲ့မစ်ရှင်ဖြစ်တဲ့ Washington DC က CIUS Confucius Institute American Center အသက်မှတ်ထားတဲ့ပညာရေးလွတ်လပ်ခွင့်ဆိုတာကိုခုခံတုံ့ပြန်ဖို့ American အစိုးရဩဂုတ်လအတွင်းကြိုးပမ်းခဲ့ပါတယ်။နိုင်ငံသားဝန်ကြီး Mike Pompeo ပြောခဲ့တဲ့အတိုင်း CIUS ဟာတရုတ်အစိုးရရဲ့ကဘာလုံးဆိုင်ရာဝါဒဖြန့်မှုတွေအရတစ်ခုဖြစ်ပြီး American College ကျောင်းတွေနဲ့K-12 စာသင်ခန်းတွေကိုဩဇာလွှမ်းမိုးဖို့လှုပ်ရှားခဲ့ကြောင်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။ American အစိုးရဟာနိုင်ငံကိုတရုတ်ရဲ့အမျက်ထုတ်မှုကနေအကာအကွယ်ပေးဖို့နောက်ထပ်အရေးယူဆောင်ရွက်မှုတစ်ခုကိုစက်တင်ဘာလမှာကြေညာခဲ့ပါတယ်။ American နိုင်ငံသားတွေစီကညာနာပစ္စည်းခိုးယူမှုဆက်မှုလုပ်ငန်းဆိုင်ရာထောက်လှမ်းမှုနဲ့ကိုယ်ရေးကိုယ်တိုင်အချက်အလက်တွေစုဆောင်းမှုအပါအဝင်တရုတ် Communist Party ရဲ့ချင်းချောက်မှုတွေကိုအမိမြေလုံခြုံရေးဌာနယာယီဝန်ကြီးChad Wolf ရဲ့မိန့်ခွန်းမှာအလေးပေးပြောကြားခဲ့ပါတယ်။ဒါအပြင် American ပညာရှင်တွေကိုပေးထားတဲ့ဗီဇာတွေပြန်ပြီးရုတ်သိမ်းနေတဲ့တရုတ်ရဲ့လုပ်ရက်ကိုတားဆီးတုံ့ပြန်တဲ့အနေနဲ့ နိုင်ငံရဲ့လုံခြုံရေးကိုအန္တရာယ်ရှိစေတဲ့အမေရိကန်မှာကြောင်းတက်နေတဲ့တရုတ်ကျောင်းသားတွေကိုအဓိကထားပိတ်ဆို့သွားဖို့ရှိကြောင်း Chad Wolf ကပြောပါတယ
် We are blocking visas for certain Chinese graduate students and researchers with ties to China's military fusion strategy to prevent them from stealing
အမေရိကန်မှာတရုတ်စစ်ရေးပေါင်းစည်းမှုမဟာဗျူဟာနဲ့ဆက်ဆံနေတဲ့တရုတ်ဘွဲ့လွန်ကျောင်းသားတွေသုတေသီတွေကိုကျွန်တော်တို့ဗီဇာတွေပိတ်ဖို့ရှိပါတယ်ဒါလည်းအရေးကြီးတဲ့သုတေသနလုပ်ငန်းတွေကိုခိုးယူမှုမောင်းပိုင်စစ်မှုဟာနေကာကွယ်ဖို့ဖြစ်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်နိုင်ငံမှာပညာလာသင်တဲ့တရုတ်ကျောင်းသားတွေကိုတရုတ်အစိုးရအသုံးချခဲ့တာကြောင့်မေလ29ရက်ကသမ္မတဒေါ်နယ်ထရန့်ဖ်အရေးယူတဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခုလိုဗီဇာပိတ်ပင်မှုကိုလှုံ့ဆော်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတဦးကပြောပါတယ်ပြောခွင့်ရရဲ့ကြေညာချက်အရ2020စက်တင်ဘာ6ရက်အထိသမ္မတရဲ့အမိန့်ကြေညာချက်13943ကိုချိုးဖောက်နေတဲ့အတွက်ဗီဇာသတ်မှတ်ချက်နဲ့မပြည့်မီတဲ့တရုတ်နိုင်ငံသား1000ကျော်ရဲ့ဗီဇာတွေကိုပယ်ဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။အမေရိကန်မှာတရုတ်နိုင်ငံသား36000ကျော်ပညာသင်ကြားနေပါတယ်။ဗီဇာအပိတ်ခံရတဲ့အလွန်အန္တရာယ်များတဲ့ဘွဲ့လွန်ကျောင်းသားတွေနဲ့သုတေသီ1000ကျော်အရေးအတွက်ဒီလိုသိမ်းနဲ့ချီနေတဲ့အထက်ကအလွန်နှဲတဲ့ရာဂိုင်းနှုံးလောက်တာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့စစ်တပ်လွှမ်းမိုးရေးရည်မှန်းချက်ကိုဆန့်ကျင်တဲ့တရားဝင်တရုတ်ကျောင်းသားတွေပညာရှင်တွေကိုအမေရိကန်အနေနဲ့ဆက်လက်ကြိုးစားမှဖြစ်တယ်လို့ဆိုပါတယ်။ဒီမိုကရေစီအားနည်းအောင်အပြင်သူတို့ရဲ့ကိုယ်ပိုင်အာဏာရှင်ဆန်တဲ့အုပ်ချုပ်မှုကိုကမ္ဘာအဆင့်ပြန်လည်ပြုပြင်ဖို့ဆိုတဲ့ဂတိကဝတ်တွေကိုအထောက်အကူပြုဖို့အတွက်တရုတ်ကွန်မြူနစ်ပါတီဟာသူ့ရဲ့ဩဇာအာဏာကိုနေရာတိုင်းမှာအသုံးချခဲ့ကြောင်းအမိမြေလုံခြုံရေးဌာနယာယီဝန်ကြီးဝုဒ်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့လောက်ရက်တွေဟာထိရောက်မှုမရှိဘူးအတားအဆီးမရှိဘူးဆိုတာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြသသွားမှာဖြစ်တယ်လို့သူကအလေးနဲ့ပြောကြားခဲ့ပါတယ်။
American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ချက်တာပရင်းနေမနေခင်တဲ့လွာရင်းနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတဲ့ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကဝစီကိုအရေးပေါ်ဒါမှမဟုတ်အပြည့်အဝထုတ်လုပ်သုံးဆွဲခွင့်ပြုမပြုဆုံးဖြတ်ချက်ကိုသိပ္ပံကျလာတွေပေါ်အခြေခံပြီးဆုံးဖြတ်သွားမယ်လို့ American အစားတောင့်တဲ့စီးပွားကုတ်ကဲရေးဌာန FDAG ကဒေါက်တာစတီဖန်ဟန်ကဗော်ဒုံးဒီကပြုလုပ်တဲ့အထက်လွှတ်တော်ဂျာနာပွဲမှာပြောပါရယ် FDA ဝန်ထမ်းမိသားစုတွေကိုကိုယ်တိုင်စိတ်ချလက်ချမထိုးပေးနိုင်တဲ့ဆေးမျိုးကိုခွင့်ပြုပေးသွားမှာမဟုတ်ဘူးလို့လည်းသူကပြောပါရယ်အဲ့ဒီဂျာနာပွဲမှာပဲ American ကုသရောဂါကာကွယ်ရေးဌာနကျွမ်းကျင်ပညာရှင်ဒေါက်တာ Anthony Fauci ကလာမယ့်နိုဝင်ဘာလဒါမှမဟုတ်ဒီဇင်ဘာလအရောက်မှာဘေးကင်းပြီးထိရောက်တဲ့ COVID ကာကွယ်ဆေးတခုရနိုင်မရနိုင်သိရလိမ့်မယ်လို့ခန့်မှန်းထားကြောင်းပြောပါတယ်။ COVID-19 ကာကွယ်ဆေးစမ်းသပ်မှုနောက်ဆုံးအဆင့်ကိုစတင်လိုက်ပြီးလို့ American Company Johnson & Johnson ကပေါ်တုံးလေးကကြေညာလိုက်ပါတယ်။တစ်ချိန်တည်းသာထုတ်ဖို့လိုတဲ့ဒီ COVID ကာကွယ်ဆေးဘေးကင်းထိရောက်မှုရှိမရှိကိုဒီနေ့ကုန်ပိုင်းဒါမှမဟုတ်နောက်နေ့အစောပိုင်းလောက်မှာပြောနိုင်လိမ့်မယ်လို့ခန့်မှန်းကြောင်း Johnson & Johnson Company ကပြောပါတယ်။ရိုဟင်ဂျာလူနည်းစုပေါ်မြန်မာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေဟာကျွန်တော် site လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ် American နိုင်ငံရဲ့ဝန်ကြီးဌာနကဆုံးဖြတ်ရမယ့်ဥပဒေကြမ်းတစ်ရက်ကို American အထက်လွှတ်တော် Democratic အမတ် Edward Markey ကတခြားအထက်လွှတ်တော် Democrat အမတ်3နဲ့အတူဗိုလ်ထုတ်နေမှာတင်သွင်းလိုက်ပါတယ်လူ့ခွင့်ရေးစုံစမ်းစစ်ဆေးသူတွေကကျွန်တော် site ဖြစ်တယ်လို့ယုံကြည်နိုင်စရာမျှတတဲ့အထောက်အထားတွေရှိနေကြောင်းတင်ပြထားပါတယ် American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဒါဟာကျွန်တော် site ဟုတ်မဟုတ်ဆိုတာအခုချိန်ထိထုတ်ပြန်ထားတာမရှိပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသစ် Thomas Andrews ကရခိုင်ပြည်နယ်မှာအပြစ်မဲ့ကလေးတွေတည်ဆုံရမှုနဲ့တည်ဆုံသူဥယျာဉ်တိုးလာနေတာကိုရှုတ်ချလိုက်ပြီးအဲ့ဒီဒေသကဂျေဝါရီမှာအများဆုံးအပြစ်ခတ်ရဲဆဲကြဖို့နဲ့ကုလသမဂ္ဂအတွေ့အကြုံချုပ်ရဲ့တိုက်တွန်းချက်အတိုင်းနှစ်ဖက်အပြစ်ခတ်ရဲဆဲရေးကိုအများဆုံးအလေးထားလှုပ်ဆောင်ကြဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ခေါ်ကမ္ဘာပေါ်မှာဖိနှိပ်ညှဉ်းပန်းမှုအခံရဆုံးလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေကိုဖိလစ်ပိုင်နိုင်ငံအနေနဲ့ဒုက္ခသည်အဖြစ်လက်ခံသွားမယ်လို့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒေသစံတော်ချုပ်ဗိုလ်ဒုံးနီမနက်ကထုတ်လွှင့်တဲ့သူ့ရဲ့ဗီဒီယိုသတင်းစကားတွေထည့်သွင်းပြောကြားတော့ပါတယ်။ချက်တာပတိနေမနက်ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေမတော်ပါ
This program has come to you from the Voice of America, Washington.